in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ14ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နဲ့တရုတ်ကြောင်ကုန်သွယ်ရေးအငင်းပွားနေတာမနေ့ပြန်မှာပြည်လည်မှုရနိုင်မယ်လို့သမ္မတထရမ့်ကပြောပါလေ။မြန်မာစစ်တပ်ကိုရမုံငွေအကူအညီနဲ့တခြားအထောက်ပံ့တွေမပေးဘဲဖြတ်တောက်ဖို့ကုလသမဂ္ဂကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်80နီးပါးမလေးရှားနိုင်ငံကိုလူမောင်းကိုကူးခံရမယ့်အရေးကနေဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတားဆီးလိုက်နေပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကြောက်တောင်နယ်မြောက်ဦးမြို့နယ်ထဲမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်အကြမ်းကြီးကနေတိုက်ပွဲဖြစ်ပွားတဲ့သတင်းမှာကတော့
ရောင်းနေတဲ့ပေါ့ပေါ့နဲ့ဒီအုပ်ဖို့ပိုင်းကတော့ပြန်ပြီးတက်ကြောက်တခုတည်းကျွန်တော်တို့ပတ်ကနေပြတာရှင်းလင်းတက်ရှိစေရရှိတယ်။ပြန်ပြီးတက်ကြောက်တ
ော့အေးပြန်ကြရေးတာဝန်ခံခိုင်တုခပြောတော်တာပါအပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်တနိုင်ခါလုံးအပြည့်အစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့လေးတွေရဲ့လေးချိန်မြောက်ထိပ်သီးအစည်းအဝေးပွဲတင်ပြချက်ထိုင်းမြန်မာနယ်စပ်တချီလက်မြို့မှာတရားမဝင်နေထိုင်နေတဲ့တရုတ်နိုင်ငံသား200နီးပါးကိုမှုရစေဝါနဲ့လက်နက်တွေနဲ့အတူဖမ်းမိတဲ့တဲ့တင်နဲ့လွိုက်ကော်မြို့ကဗိုလ်ချုပ်ကြီးရုပ်ရွှေပြောင်းရေးနောက်ဆုံးအခြေအနေတွေကိုတင်တွေ့ပြီးမှကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မိုက်အတန်းစင်တို့ကပြောပြပေးပါဦ
း။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငင်းပွားမှုကိုဖြေရှင်းဖို့မနေ့ပြန်မှာတရုတ်နိုင်ငံနဲ့သဘောတူညီချက်ရအောင်လုပ်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သဘောတူညီချက်တစ်ခုရမယ့်ကိစ္စကိုတရုတ်ဘက်ကတားဆီးခဲ့တာလို့လည်းဆွဆွပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာရနိုင်ချေရှိခဲ့တဲ့ဘယ်လိုသဘောတူညီချက်မျိုးထက်မဆိုအခုဆိုရင်အများကြီးပိုပြီးကောင်းတဲ့အနေအထားမှာရှိနေပြီလို့လည်းဒီကနေ့ Twitter မှာရေးတာတွေနဲ့သမ္မတထရမ့်ကထည့်ရေးထားပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်ရင်အမေရိကန်ပေါ်တခြားနိုင်ငံတွေကအခွင့်ကောင်းယူတာမျိုးသူအစိုးရလက်ထက်မှာမဖြစ်စေရဘူးဆိုတဲ့သူမကြာခဏပြောလို့ရှိတဲ့စကားကိုလည်းထပ်ပြောထားပါတယ်။အမေရိကန်နိုင်ငံတဲကိုတရုတ်ကတင်ပို့တဲ့ဒေါ်လာဘီလီယံ200ဘူးကုန်ပစ္စည်းတွေပေါ်အခွန်တိုးချလိုက်ပြီးနောက်ထပ်ဘီလီယံ300ဘူးတရုတ်ပို့ကုန်တွေပေါ်အခွန်ချဖို့လှုပ်ထားပြီးချိန်မှာပဲသမ္မတရဲ့ဒီကနေ့ပြောစကားတွေထွက်လာတာပါ။တရုတ်ဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ60ဘူးအမေရိကန်တင်ပို့ကုန်တွေပေါ်အခွန်ကောက်မယ်လို့ကြေညာထားပါတယ်။900ကိုင်နှုန်းကနေ25ကိုင်နှုန်းအထိအခွန်တိုးကောက်မယ်အစီအစဉ်ကိုဇွန်လ1ရက်နေ့မှာစတင်မှာဖြစ်ပြီးတရုတ်နိုင်ငံတဲကိုအမေရိကန်ကတင်ပို့နေတဲ့ကွန်ပစ္စည်းအမျိုးပေါင်း9,100ကျော်ပေါ်မှာကောက်ခံမှာဖြစ်တယ်လို့တရုတ်ဘဏ္ဍာရေးဌာနကတနင်္လာနေ့မှာကြေညာထားပါတယ်
။မြောက်ကိုရီးယားပေါ်မှာအမေရိကန်ကမတရားလုပ်ဆောင်နေတယ်လို့စွပ်စွဲထားပြီးတော့ပြည်ပဆိုင်ရာတိုက်ခိုက်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုတဲ့စွပ်စွဲချက်နဲ့အမေရိကန်ကတင်လိုက်တဲ့ကုန်တင်သင်းမောင်းကိုချက်ချင်းပြန်ပေးဖို့မြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်။အမေရိကန်ကမတရားရယူထားတဲ့သင်းမောင်းကိုချက်ချင်းပြန်ပေးရမယ်လက်ရှိအခြေအနေရဲ့အကျိုးဆက်ကိုအမေရိကန်အနေနဲ့တိကျစဉ်းစားသင့်တဲ့အကြောင်းဗဟိုကိုရီးယားသတင်းအေဂျင်စီရဲ့အင်္ဂါနေ့ကြေညာစာမှာတရားဝင်ဖော်ပြထားပါတယ်။မြောက်ကိုရီးယားကြောင့်မိသေးတင်ပို့ဖို့တုံးနေတဲ့ဒီသင်းမောင်းဟာအပြည်ပြည်ဆိုင်ရာတိုက်ခိုက်ပိတ်ဆို့မှုစီမင်းစည်းကမ်းကိုချိုးဖောက်နေတယ်ဆိုပြီးတော့အမေရိကန်ကပြောတာပါဒီလိုမျိုးသင်္ဘောသိမ်းတာပထမဆုံးချိန်ဖြစ်ပြီးတော့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးလည်းပို့ပြီးတော့တင်းမာလာစီပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတနေ့အကြာမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးပြန်လည်တင်းမာလာတဲ့အခြေအနေရှိနေပါတယ်မြောက်ကိုရီးယားဘက်ကတနေ့ခွဲလောက်မစ်ဆိုင်းတုံးစမ်းသပ်မှုရပ်ထားပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာမစ်ဆိုင်းတုံးပဲ့ထိန်တဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေပြန်လည်စတင်ခဲ့ရပါမြောက်ကိုရီးယားရဲ့တာတိုပစ်မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုအမေရိကန်ကအရေးတူယူပြောဆိုခြင်းမရှိဘဲနဲ့မြောက်ကိုရီးယားနဲ့ဆက်လက်ဆွေးနွေးမှုတွေဆောင်ရွက်ဖို့လမ်းဖွင့်ထားစေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂီလာဗရော့ဖ်တို့နဲ့ရုရှားနိုင်ငံဆိုချီမျိုးမှာဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိပြီးအီရန်အရေးဟာလည်းဆွေးနွေးမယ့်အကြောင်းအရာတွေမှာပါပါတယ်အီရန်နိုင်ငံနဲ့တင်းတင်းမာမာဖြစ်နေတဲ့အခြေအနေကိုထရမ့်အစိုးရကဘယ်လိုဖြေရှင်းမှုစီစဉ်ထားရလဲဆိုတာသိရဖို့အပါအဝင်ဝန်ကြီးပွန်ပေယိုနဲ့ယူတာစစ်မှန်နဲ့ဆွေးနွေးပြောဆိုမှုလုပ်ဖို့မျှော်လင့်ထားတယ်လို့ဝန်ကြီးလက်ဖရော့ဖ်ကပြောပါတယ်။အီရန်နိုင်ငံနဲ့တင်းမာနေတဲ့အခြေအနေဟာအမေရိကန်ကကိုယ့်ဘာသာလှုပ်ထားတာလို့ဝန်ကြီးလက်ဖရော့ဖ်ကပြောထားတာပါ။အီရန်ဘက်ကမကြသေးခင်ကပဲပိုးပြီးချင်းချောက်လာတယ်လို့အမေရိကန်ကပြောထားတာနဲ့ဆိုင်တဲ့ထောက်လိုင်းရင်းသတင်းနဲ့အသေးစိတ်အချက်လက်တွေကိုဝန်ကြီးပွန်ပေယိုကဥရောပမှာမိတ်တွေစီပို့ထားပြီးတဲ့နောက်မှာပဲဒီကနေ့ဆိုချီမှာရုရှားကောင်းဆောင်တွေနဲ့ဆွေးနွေးမှာပါ။အီရန်နိုင်ငံဟာဆွေးနွေးပြောဆိုမယ့်အစာချင်းချောက်မှုလို့ဖို့ရွေးချယ်ထားတယ်လို့လည်းအမေရိကန်ကပြစ်တင်ပြောဆိုပါတယ်။ဥရောပနိုင်ငံတွေရဲ့ဒီကဆိုရင်ချက်ကငြိမ်းချမ်းရေးကိုထိန်းသိမ်းထားနိုင်ဖို့နဲ့2015ခုနှစ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ကိစ္စတွေဖြစ်တယ်လို့ဥရောပဝန်ကြီးတွေကဝန်ကြီးပွန်ပီယိုကိုပြောထားတဲ့အကြောင်းဥရောပသမဂ္ဂ EU နိုင်ငံချင်းမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီကပြောပါတယ်။
အာရစ်ဆိုဘာမြန်ပြည်တော်စု UAE ကန်ဂျီကအမေရိကန်တင်မော၄စီကိုဖောက်ခွဲပစ္စည်းတွေနဲ့ဒိန်းတွေနေမှာတိုက်ခိုက်ခံရတယ်လို့စီးရေးကြွန့်ကျင်သူတွေကယူဆတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောထားပြီးတော့တည်တည်ထောက်ထားမရှိပေမဲ့ဒီကိစ္စမှာအီရန်ပါဝင်ပတ်သက်နေတယ်လို့တန်တရားရှိနေကြပါတယ်။ဒီတင်မော၄စီတွေကအကြီးအကျယ်ထိခိုက်ပျက်စီးသွားတဲ့ယင်းနဲ့တင်မော၂စီကိုဆော်ဒီအာရေဗျနိုင်ငံကပိုင်နာဖြစ်ပါတယ်။ UAE ပိုင်းနော်ဝေးလန်လွှင့်ထားတဲ့တင်မော၄တိုက်ခိုက်ခံရပေမဲ့လည်းထိခိုက်ဒဏ်ရာရသူမရှိတိုက်ခိုက်ခံရတဲ့ယင်းနဲ့တင်မော၄စီကစီယိုဖိမှုလည်းမရှိခဲ့ပါဘူး။ဒီလောက်ရတွေပေါ်မှာကဘာလုံးဆိုင်ရာရေချောင်းဥပဒေအရရှုံချပြီးတော့ဒီလောက်ရတွေကြောင့်စိတ်ကန်းပိတ်မှာမဟုတ်တဲ့အကြောင်းစိတ်ကန်းကြီးစက်ရေးမှုကပ်တင်မူဆာမိုရက်ကပြောပါတယ်။ဒါဟာဒေသတွင်းမှာမတည်ငြိမ်မှုတွေဖြစ်စေတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တဲ့အီရန်လက်ချက်လို့အမေရိကန်ကတန်တရားရှိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတယောက်ကပြောပါတယ်။အမေရိကန်စစ်သည်မော်တွေ၊ယင်းနဲ့တင်သည်မော်တွေအပါအဝင်စီးပွားရေးသုံးသည်မော်တွေကိုအီရန်ကပြစ်မှတ်ထားတိုက်ခိုက်နိုင်ခြင်းများတယ်ဆိုတဲ့အကြောင်းအမေရိကန်ရေချောင်းဦးစီးဌာနကပေးခဲ့တဲ့သတင်းပတ်တုန်းကသတိပေးခဲ့တာပါ။အမေရိကန်ထိခိုက်ရအောင်လုပ်ရင်အီရန်နေနဲ့အမှားကြီးမှားသွားမယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားခဲ့တာပါ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေအင်္ဂါညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ရေးယူတဲ့အနေနဲ့ရန်ကုန်ငွေအကူအညီနဲ့တခြားအထောက်ပံ့တွေမြန်မာစစ်တပ်ကမပေးဘဲဖြတ်တောက်ပစ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ UNFFM ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ဖက်တပ်မှုတွေပေါ်ဆေးရဆွေးမှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတွန်းတုတ်တင်ရှင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်တဲ့အကြက်တဲကိုဖြေရှင်းဖို့ဦးတည်တဲ့တိုးတက်မှုလုံးဝမရှိသေးဘူးလို့လည်းလူခွင့်ရေးကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေအနေဟာရှေ့ကိုတိုးတက်မှုမရှိဘဲလုံးဝရပ်ဆိုင်းနေတဲ့အကြောင်းလူမရှိတော့တဲ့ရိုဟင်ဂျာကျေးရွာတွေကိုမြန်မာအနာဘိုင်တွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းနိုင်ငံတွင်းကြံနေသူတွေဟာလည်းစခန်းတွေထဲမှာကြောက်ရွံ့မှုနဲ့နေထိုင်နေကြရတဲ့အကြောင်းထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာစစ်တပ်ကိုရမုံငွေထောက်ပံ့နေတဲ့လမ်းကြောင်းတွေကိုသိအောင်လုပ်ပြီးတော့ဖျက်တော့ဖို့လိုတယ်လို့လူခွင့်ရေးကောင်စီကပြောပါတယ်။လူမျိုးစုနဲ့လက်ကန်တပ်ဖွဲ့တွေဟာလည်းလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားကြတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာဆိုရကတော့ရိုဟင်ညာဆိုတဲ့အသုံးနှုန်းကိုလက်မခံတယ်လို့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တွေဖွဲ့စည်းထားတာရှိပြီးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွေးနွေးချက်တွေကိုလည်းအစဉ်တစိုက်ပယ်ချငင်းဆိုထားပါတယ
်။အမျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်နဲ့ချီပြီးတော့မလေးရှားနိုင်ငံကိုလှေနဲ့လူမောင်ခိုကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ရဲကတားဆီးနိုင်ခဲ့တယ်လို့အာနာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။ကောက်ဆက်ဆူစာဒုက္ခရဲ့စခန်းကအနည်းဆုံးလူ69ယောက်ကိုတခြားရိုဟင်ဂျာတွေသွားနေပြီးတဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကတိပေးပြီးတော့လူမောင်ခိုကူးသူတွေကခေါ်လာတဲ့အကြောင်းရဲကပြောပါတယ်။ဒီလိုလှေနဲ့လူမောင်ခိုကူးမယ်ဆိုတဲ့လျှို့ဝှက်တဲ့ရရှိခဲ့တဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေးငယ်17ယောက်ပါဝင်ရိုဟင်ဂျာတွေကိုတွားရောက်ကယ်ဆယ်ခဲ့ပြီးတော့ဒုက္ခသည်စခန်းတွေကိုပြန်ပို့ပေးမှာဖြစ်တယ်ဆိုပြီးတော့ရဲဝန်တဲ့ Up to Care ကပြောပါသေး။ပြီးခဲ့တဲ့လပိုင်းတွေမှာမလေးရှားနိုင်ငံကိုလေနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာဥယျာဉ်တိတိတတ်တတ်တိုးလာတယ်လို့လည်းရဲကပြောပါသေး။2015ခုနှစ်လူမောင်ခိုကူးမှုတိုက်ဖြစ်ရေးနောက်ပိုင်းလေစီးပြေဒုက္ခသည်တွေမလေးရှားနိုင်ငံကိုတတ်တုတ်လိုက်ထက်ရောက်လာမှာကိုအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။2015ခုနှစ်တုန်းကတော့ကပ်ပလီပင်လယ်ပြင်ကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တဲ့ရိုဟင်ဂျာ2000ခွဲလောက်ရှိပြီးတော့ပြည်ချက်တိတ်နေတဲ့လေတွေမှောက်တဲ့အတွက်လည်းလူတော်တော်များများရင်းနှီးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာ2019ခုနှစ်ကပြိခါတွေကြောင့်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအဖွဲ့ကြီးတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရကတော့ဒုက္ခသည်တွေနေရပြန်နိုင်ရေးလှုံ့ဆော်နေတဲ့အကြောင်းပြောဆိုနေပါတယ်ရှင်။
ပါကစ္စတန်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့နောက်ပိုင်းကဘုံဖောက်ခွဲတိုက်ခိုက်မှုမှာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အစွန်ရောက်ဝါဒီအဖွဲ့တစ်ဖွဲ့ကကြေညာပါတယ်။အဲဒီတိုက်ခိုက်မှုကြောင့်အစ်တပ်ဖွဲ့ဝင်4ဦးထက်မနည်းသေဆုံးပြီးအစ်တပ်သားတွေအပါအဝင်10ယောက်နီးပါးဒဏ်ရာရပါတယ်။ဘာလူချစ်စတန်ပြည်နယ်ရဲ့မြို့တော်ခတ်တာကဈေးတစ်ခုမှာဘုံဖောက်ခွဲတာဖြစ်တဲ့အကြောင်းအစ်တပ်ဖွဲ့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။အဲဒီဒေသကအခြေခံဆောက်အုံတည်ဆောက်ရေးစီမံကိန်းတွေမှာတရုတ်နိုင်ငံကဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံပြီးလှုပ်ဆောင်နေတာပါ။ဘုံကိုမော်တော်ဆိုင်ငယ်တစ်စီးထဲမှာထည့်ပြီးတော့ရဲတပ်ဖွဲ့မော်တော်ယာဉ်တစ်စီးနားမှာယက်ထားပြီးအဝေးထင်းခလုတ်နဲ့ဖောက်ခွဲခဲ့ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အခုတိုက်ခိုက်မှုဟာဘာလူချစ်စတန်ပြည်နယ်မှာမကြာသေးခင်ရက်တွေအတွင်းဒုတိယအကြိမ်တိုက်ခိုက်မှုဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာလွှတ်တော်တပ်တန်းဝင်ရွေးကောက်ပွဲတွေကိုမနေ့ကကျင်းပလာမှာလက်ရှိသမ္မတရော်ဒရီဂိုဒူတာတေးရဲ့မဟာမိတ်တွေအများစုအနိုင်ရတယ်လို့သတင်းတွေထွက်နေပါတယ်။တရားဝင်အတိမပြည့်ရသေးတဲ့သတင်းတွေအရ အထက်လွှတ်တော်အမတ်နေရာအများစုကိုသမ္မတဒေါက်တာတေးရဲ့မဟာမိတ်တွေအနိုင်ရလွှမ်းမိုးသွားနိုင်ခြင်းရှိနေတာပါ။ရွေးကောက်ပွဲအကျိုးကော်မရှင်ရဲ့အင်္ဂါနေ့အထည်စည်းတွေအရအမတ်နေရာ24နေရာရှိတဲ့အထက်လွှတ်တော်ကလေးလက်နေတဲ့17နေရာမှာသမ္မတဒေါက်တာတေးကထောက်ခံတဲ့မဟာမိတ်တွေကရှိနေရရထားပါ။အနိုင်ရထားတဲ့လွှတ်တော်အမတ်နေရာတွေထဲမှာသမ္မတဒေါက်တာတေးရဲ့မူရစ်စေနေနေရေးစီမံကိန်းကိုထောက်ခံအားပေးခဲ့သူရဲချုပ်ဟောင်းလည်းပါဝင်ပါတယ်။သမ္မတဒေါက်တာတေး2016ခုနှစ်မှာအာဏာရလာပြီးတဲ့နောက်မွေးရနေနေတဲ့စီမံကိန်းကြောင့်တန်တရားရှိတဲ့တရားခံထောင်ထဲကြီးတိစောခဲ့ရတယ်လို့နိုင်ငံတကာကလည်းပြစ်တင်ဝေဖန်ရှုတ်ချခဲ့ကြတာပါ။ဒင်းလာနေကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကနေသမ္မတဒေါက်တာတေးပေါ်မှာလူလူထောက်ခံမှုပိုးပြီးတော့ရရှိလိမ့်မယ်လို့မျှော်လင့်ရပါတယ်။စကားကြမ်းကြမ်းတတန်ပြောဆိုတတ်တယ်လို့အငင်းပွားစရာမွေးရနေနေရေးစီမံကိန်းကြောင့်သမ္မတဒေါက်တာတေးကိုနိုင်ငံတကာကဝေဖန်စရာဖြစ်နေပေမဲ့နိုင်ငံထဲမှာတော့အခွင့်ထူးခံနိုင်ငံရေးသမားတွေပေါ်မှာစိတ်ပြတ်နေကြတဲ့ပြည်သူလူထုရဲ့ထောက်ခံမှုကြေကြေပြတ်ပြတ်ရရှိထားတာလည်းဖြစ်ပါတယ်။
Direct from Washington, the voice of America, VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကုချကျော်သိန်းနဲ့မအီတန်စင်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။စီရတင်းမာနေစေရခိုင်ပြည်နယ်အတွင်းမှာတက်မရော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တွေအကြားဒီကနေ့မှလည်းကြောက်တော်နဲ့မြောက်ဦးမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားပါတယ်။ကြောက်တော်မြို့နယ်အတွင်းကတက်မရော်စစ်ရင်တန်းကိုအေးအေးဖက်ကနေမိုင်းခွဲတက်ခတ်ခဲ့တယ်လို့ရင်တန်းတချို့ပျက်စီးခဲ့ရတယ်လို့အေးအေးဖက်ကရောတက်မရော်ဖက်ကပါပြောပါတယ်။မြောက်ဦးမြို့နယ်ဖက်မှလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့မနေ့ညကတိုက်ပွဲဖြစ်စဉ်မှလည်းရွာသားတအူတရားရရှိပြီးတောင်ဦးကျေးရွာသားတထောင်နေပါစစ်ပေးတင်ဆောင်နေရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။နိုင်ကွန်းအိမ်ကတင်ပြပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်စုံနဲ့မြောက်ဦးမြို့နယ်ထဲကနေရာတချို့မှာမြမတမတော်နဲ့အေးအေးရခိုင်လက်နက်ကန်တပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအထူးကံကြာဆုံးတွေလည်းရှိခဲ့ကြောင်းအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့တော့ဟိုတိုက်ပွဲကြတော့ဟိုနေရာတော်များများမှာဖြစ်နေတာရှိကြတယ်။ဟောဒီနေ့ဒီမနေ့3နာရီကစပြီးတော့ကြောက်တော်နဲ့မြောက်တာကြီးရွာရဲ့အရှိတ်အဝါ၄ကီလိုမီတာအကွာနောက်မှာဒီကြောက်တဲ့ဘလဝကားလမ်းမထက်မှာပေါ့နော်ဒီဒမစစ်တပ်ရဲ့စစ်ကောခြေတုံးကြီးပါတဲ့စစ်ရင်တန်းကိုဒီလိုတို့ဒီခန်းချက်တို့ကမန်ဒိုတွေကနေပြီးတော့ကြားချက်ပေးပြည့်စုံတာရှိတယ်။အဲ့ဒီမှာဒီလိုဒီစစ်ကောမျက်စိကိုတင်းတော့ပြဲမှာပေါ့နော်ခြေမင်းတက်ခိုင်းနေပြတာဆိုတော့အဲ့ဒီမှာအဆုံးတရားရတဲ့ဥစ္စာကတော့၄ကီလိုအထက်ရှိတာပေါ့နော်နောက်တစ်ခုကတော့မြောက်ဦးမြို့နယ်ပေါကူပြည်နယ်ဒီအုပ်ဖို့ကောင်ကြီးကအကျဉ်းပြစ်ကြောင့်တစ်ခုကိုကျွန်တော်တို့ကနေပြီးတော့ရှင်းလင်းတိုက်ရိုက်ပြရရှိတယ်။ညာဒီဘက်ကတော့တိရှိမှုကြဆုံးတယ်နော်။ရက်နေရင်တတိနေပြီးတော့ဒီမစင်တိုင်းတိုင်းအဲ့ဒီတိုက်ရိုက်ပြတဲ့နေရာကိုနော်ကြာဝေးခဲ့တာပဲ။ဒါမှမဟုတ်ဘုံချတာတွေဒါတွေတော့ဒီလိုမလုပ်ခဲ့ဘူးကြ။အခုမျိုးကဒီဟောအဲ့ဒီကြောက်တဲ့ဘလဝကလာမထက်မှာတိုက်ပွဲတွေနေရာမကူးကွန်းစလာမှာဆက်ဖြစ်နေကြ။
အေဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုသတင်းတွေကိုတော့တိကျတည်ပြလို့မရပါဘူး။တမရော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲပဲ့တွင်းရင်မှုဘုံမှုချုပ်စုံမင်းထွန်းကတော့ကြောက်တော်မျိုးနဲ့တွင်တမရော်ရင်တန်းတိုက်ခိုက်ခံရမှုမှာထိခိုက်မှုရှိခဲ့ကြောင်းအတည်ပြုပြောဆိုခဲ့ပါတယ
်။မြန်မာပိုင်းမှာတော့ကြောက်တော်မျိုးကမှာအထူးကြောင့်ဖြစ်ပါတာရှိတယ်။ကျွန်တော်တို့နှစ်နာရီခွဲသုံးခါကြာတော့ဖြစ်ပြနေဖြစ်ပါတာရှိတယ်။မိုင်းဆဲတိုက်ခိုက်ခံတာပေါ့တမရော်နေတဲ့ကမိုင်းဆဲတိုက်ခိုက်ခံတာရှိပါလေ။အဲရင်တော့အနည်းငယ်ပြည့်စည်သွားတယ်။ဟိုစစ်ပီတယောက်တန်ရပါပဲ
။မနေ့ည၈နာရီမြောက်ဦးမျိုးနဲ့တောင်ဦးရွာနေတိုက်ပွဲဖြစ်ပွားခဲ့ပြီးကောင်းဦးရွာသားတထောင်နီးပါးဟာရွာနဲ့တမိုင်လောက်ဝေးတဲ့ကြောက်တော်မြို့နယ်ဂျနင်းကန်ရွာဘက်ကိုစစ်ပီးတင်းချောင်လာရတယ်လို့ကောင်းဦးရွာသားဦးဆန်အေးကပြောပါတယ
်။သိပွေရတို့ညနေ၈နာရီနီးနီးမှာစားချစ်တာပါ။ရခိုင်တမ်းလိုနဲ့မြမတမ်းလိုနဲ့ဖြစ်တာလို့တောင်ဝန်ညာပြုတ်တယ်လို့ကြောက်ပါတယ်။ရွာနဲ့ဆိုရင်အခုဖြစ်တာနဲ့လစ်ဖာလုံးလောက်ဝန်းကျင်မှာဖြစ်ပါ။ဖြစ်ပြီးနေရာကကောင်းဦးရွာအရှိဖက်စွမ်းတော်မင်းဖျောက်အရှိရှင်တော်ကြီးပန်းဝန်းကျင်ရှိမှာတို့ပိတ်တန်ဒီပါရွာတို့မကြောက်ရင်မကြောက်ပြီဆိုရင်တို့ကျွန်တော်တို့ကဒီဘေးရွာကမနေ့ကျန်ဘာဖြစ်လာမလဲမသိဆိုပြီးရဟိုရှောင်းကိုကူးပြီးတော့ဟိုကျန်းနာကရွာတို့ထွက်ပြေးရတယ်။ဥယျာဉ်ဆိုရင်ကျွန်တော်တို့ခမ်းမန်းလောက်ဆိုတော့ဟိုလူတထောင်ငါတို့ကြုံမလို့ထားပါတယ်
။ညကတောင်ဦးရွာလေးတိုက်ပွဲဖြစ်စဉ်တွင်ဂျနင်းကရွာဘက်လက်နက်ကြီးတွေကြားရောက်ခဲ့တယ်လို့သောချာရွှေရင်ဆိုတဲ့ဂျနင်းကမျိုးသမီးတူလည်းထိခိုက်တန်ရာရရှိလို့ဒီမနေ့မှစစ်တွေစေးရုံကိုပို့ဆောင်ခဲ့ရတယ်လို့လည်းဂျနင်းကကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ကျော်ရင်ကပြောပါတယ်
။တို့ရမှာကြတာကအမျိုးကြီးကြတာဒီလက်နက်တွေဖြီးတာကတယောက်ပဲဖြီးတယ်။ဒါအချင်းများလို့လက်နက်တွေရတော့တစ်ချက်ဖြီးတယ်လေ။ဒီထဲပုံရမ်းပါလိမ့်။ဒီနေ့ကကြောက်တော့တော့ပေါ်တော့ကြောက်တော့ဆန်အောင်မှဒီဒီချင်ကအထင်းမအောင်အပြောက်တော့တယ်လို့ဓာတ်မေးလို့ပြရတယ်တကယ်တော့ကျွန်တော်တို့ဒီ9နာရီလောက်ကလေစိတ်တွေပေါ်ပြီးသွားတယ်
။ကြည်စံသိမှတန်ရာရရှိခဲ့တဲ့အမျိုးသမီးကိုညမထွက်ရမိတ်ကြောင့်ဒီမနေ့မှစိတ်ယုံပို့ပေးနိုင်တယ်လို့သူကပြောပါတယ်။မင်းညကမြောက်မြို့နယ်တွင်တိုက်ပွဲဟာအေအေဖွဲ့နဲ့တာမန်ထိသွေးမှုတိုက်ပွဲလို့အနောက်ပိုင်းတိုင်းစစ်သည်တပ်ချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါရယ
်မင်းညကတော့အဲ့အရာတွေကမြောက်ဦးဘက်ကောင်းလင်းမှုတောင်လာမှာဖြစ်တာအဲ့ဒါတော့တာမန်ပါပဲညချင်းပါရုံနဲ့တော့ဖြစ်တာ
ဒီမေလာပိုင်းမှာစိုက်ပွဲဖြစ်ပွားမှုပုံမူကျပြလာနေပါတယ်။စိုက်ပွဲဖြစ်ပွားမှုနဲ့သူစစ်ဘေးရှောင်ရေအတွက်ဟာလဲသူ့ဘွားလာနေပါတယ်။ရခိုင်ပြည်နယ်ချောင်းမြို့နယ်မှာစစ်ရှောင်ဥယျာဉ်3000ရှိထောင်ကျော်သူ့ဘွားနေတယ်လို့စားတောက်နေထိုင်ရေးမှာလဲအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။မကြာမီမိုးရွာတဲ့ရောက်တော့မဲ့အခြေအနေကြောင့်ယာယီစခန်းမှာနေထိုင်ဖို့အခက်အခဲရှိနေတယ်လို့အစိုး
CA စာချုပ်လက်မှတ်ရေးထိုးတာတုံးနဲ့ကြောလွန်ခဲ့တဲ့အချိန်ထိတိတာတဲ့တိုးတက်မှုတွေမတွေ့ရသေးကြောင်းနဲ့ဒီလိုအောင်မြင်မှုမရသေးတာဟာအစုအဖွဲ့အလုံးကသူ့မူကိုယ်မူမလျှော်ရန်စုကင်ထားလို့ဖြစ်တယ်လို့ပိုချုပ်ကြီးရွတ်စစ်က NCA လက်မှတ်ထိုးအဖွဲ့ရဲ့စတုတ္ထအကြီးမြောက်ထိပ်တီးအစည်းအဝေးမိန့်ခွန်းမှာပြောပါရယ်ဒီထိပ်တီးအစည်းအဝေးမှာငြိမ်းချမ်းရေးလုံခြုံရေးမှာတည်ဆုံနေတာတွေကိုနှီးလန့်ရှာကြော်လွှားဖို့နဲ့လက်မှတ်ထိုးအဖွဲ့ရဲ့ PPSD အစုအဖွဲ့ကိုပြန်လည်သုံးသပ်ဖို့အဓိကဆွေးနွေးမှာပါဒီသတင်းကိုတော့ကိုမိုးစောကတင်ပြထားပါရယ်
ဟုတ်ကဲ့ NCA ခေါ်တဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့ရဲ့စတုတ္ထအကြိမ်မြောက်ထိပ်သီးအစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့စတင်ကျင်းပတာပါဒီအစည်းအဝေးကိုမူလ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့အပြင်ပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးတဲ့မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်တက်ရောက်တယ်လို့လက်မှတ်မရေးထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ KND မျိုးသားတိုးတက်ရေးပါဒီ KNPP တို့လည်းလေးလာသူဖြစ်တက်ရောက်နေပါတဲ့အစည်းအဝေးအဖွဲ့မိန်ခွန်းကို NCA လက်မှတ်ထိုးရှစ်ဖွဲ့ပါဝင်တဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့ယာယီအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကပြောကြားပြီးဒီမိန်ခွန်းမှာ NCA နဲ့ပတ်သက်လို့အခုလိုပြောဆိုထားပါတဲ့
ကျွန်တော်တို့ NCA လက်မှတ်ရေးထိုးခဲ့တဲ့တောင်းကြီးကြော်လာတာအခုမှာဒီတော်ခုနေခါရင်ညီလာခံနေတဲ့တော့မဟုတ်ငါတို့ဒီကသူ့ညီလုံးတောင်းခင်းတိုင်းတဲ့ကျင်းပါနေတဲ့ဂျေမဲကျင်းတာကျင်းတာတဲ့တိုးတက်မှုတွေမရရှိခဲ့သေးပါဘူးလုံလုံလုံးဤဤပြည်နာပိုင်းဆိုင်ရာတွေမှာပဲကျွန်တော်တို့အထင်ကုန်ဖြစ်တယ်ဆွေးနွေးတဲ့ကျင်းပါကိုကျွန်တော်တို့မပြင်းချင်နိုင်ခဲ့ဘူးဆွေးနွေးတဲ့နေရာမှာအားလုံးလက်ခံနိုင်တဲ့အခြေအခြေ
ဘမစကားတိတ်ပြောလေပြောထားမရှိတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွင်မအောင်မြင်သေးတဲ့အပေါ်အခုလိုသုံးသပ်ပါတဲ
့။အောင်မြင်မှုမရရှိသေးတာဟာအခုအပိုင်အလုံးကခုဘုဘုဘုဘုမလျှော့တန်းဆောက်ပိုင်ထားလို့ပဲဖြစ်တယ်။တပ်မတော်ကဖိုင်မထွက်ရအခုဒီတော့တပ်မတော်ငြိမ်းချမ်းရေးကိုထောက်ချက်ပေးဒီမှာပဲနှစ်ထောင်ရှိဖတ်ကြည့်ပုံတွေတာကိုဒီကိုခိုင်ခိုင်မာမာပါပေါ်ထားပြီးအတိမထိုင်တော့ဖက်တယ်ဒီတော်ခုဒီဆောက်ရေးဟာအလားတွင်ပါချက်ဖြစ်ပါတယ်
ပြီးခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးမှာခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စတမ်ဘော်တရားထည့်ဖြည့်ရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်တာမရှိခဲ့သလိုအဲ့ဒီနောက်ပိုင်းမှာကရင်မျိုးသားအစည်းအရုံး KNU နဲ့ RCSS တို့ကတရားဝင်ဆွေးနွေးပွဲတွေကိုပါဝင်တက်ရောက်တာယာယီရပ်ဆိုင်းခဲ့ပါတဲ့အဲ့ဒီနောက်မှာတနှစ်မှာနှစ်ကြိမ်ကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေလည်းရပ်ဆိုင်းခဲ့တာဖြစ်ပါတဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတော့လက်ရှိကျင်းပနေတဲ့ထိပ်သီးဆွေးနွေးပွဲအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။အဲဒီလက်မှတ်ထိုးပြီးသားအဖွဲ့တွေကလက်ထပ်ပင်လုံးကျင်းပနိုင်ဖို့အတွက်ကသူတို့ဘက်မှအဓိကမှုတည်ပါတယ်။တကယ်တမ်းတော့ကျွန်တော်တို့က6လတကြိမ်ကျင်းပဖို့အတွက်အများကြီးစူးစမ်းနေတာ။သူတို့ဘက်ကအချိန်တမဖြစ်ဘူးဆိုလို့ကျွန်တော်တို့ကဒါရပ်တန့်နေတာလေ။အဲသူတို့လည်းဒီကောင်းစင်နဲ့ဆွေးနွေးပွဲလုပ်တယ်ဆိုတော့ဒါပဲတပြောအပြည့်သဘောဆောင်နေတယ်။ငြိမ်းချမ်းတဲ့ပူလီးဆက်တာလေလို့ပဲကျွန်တော်တို့ယူဆပါတယ်အဲ့တော့မှသူတို့ထွက်လာတဲ့ပုံမူတည်ကျွန်တော်တို့အစိုးရဘက်ကဘယ်လိုညံ့ပြီးဘယ်လိုအောင်မြင်အောင်ဆောင်ရွက်သွားလဲဆိုတာသူတို့ထွက်လာတဲ့အဖြစ်ပေါ်မှာကျွန်တော်တို့ကလှုပ်ဆောင်သွားမှာကျွန်တော်အစိုးရဘက်ကတော့အဆင်ပြေပါတယ
်လက်ရှိကျင်းပနေတဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စရုတ်တအကြိမ်ထိပ်သီးဆွေးနွေးပွဲကိုမေလ14ရက်နေ့ကနေ18ရက်နေ့အထိ9ရက်ကြာကျင်းပမှာဖြစ်ပါတယ်
တော်ရှိမှာပြပြည်သူအနေပြီးတော့ရွေးချယ်တဲ့လွှတ်တော်ကုစရေတွေကိုစာရဖစစ်ဖက်ထောင်းလိုင်းကလိုက်လံစောင့်ကြည့်သတင်းယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာမိကုန်းထွက်လာတာနဲ့အတူပဲ တာမန်လူလူကြားထဲမှာလဲစစ်ထောက်လန်းကြီးတွေရဲထောက်လန်းကြီးတွေရဲ့လောက်ရတွေနဲ့ပတ်သက်ပြီးတော့မိကုံထုတ်เสียဖြစ်လာပါတယ်။လွှတ်တော်မှာပြောင်းရန်ပြီးသားနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုလို့ရှိရင်ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရောင်ခံလိုက်တာစုံစမ်းထောက်လန်းတာတွေကိုကန့်သတ်တားမြစ်ထားပါတယ်။ဒါကြောင့်မလို့လက်ရှိထောက်လန်းရေးအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။ကျွန်တော်တို့ view တွေ့ရှိနေကြမှာရောဒီအခုလိုမျိုးဒီဥပဒေနဲ့ပတ်သက်လို့ချိုးဖောက်ခံရတဲ့အတွေ့အကြုံမျိုးတွေရှိပါသလားအင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်းကြမဲ့သရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
ဒီကနေ့ညတိုင်းရဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ပဲဆက်ရအောင်ပါထိုင်းမြန်မာနယ်စပ်တာချီလေးမြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံသား200နီးပါးကိုမိုးရစေဝါတွေလက်နက်တွေနဲ့အတူဖမ်းဆီးမိပါတယ်တရားမဝင်လာရောက်နေထိုင်တဲ့တရုတ်နိုင်ငံသားတွေကိုရှာဖွေစစ်ဆေးရကအခုလိုမိုးရစေဝါတွေနဲ့ကြီးကအင်ကြီးတွေအပြင်လက်နက်ခဲယံတွေနဲ့အတူဖမ်းဆီးမိတာပါမအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနှစ်နိုင်ငံနယ်ကြားကော်မတီသတင်းဖလှယ်ရေးလှုပ်ကြပြီးတာချီလေးမြို့တာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်အရမေလ13ရက်နေ့ကစစ်တပ်ရဲနဲ့နဝကပူးပေါင်းအဖွဲ့တွေဟာရန်အောင်မြင်တဲ့ဂိမ်းကြောက်ရက်ွက်ကိုဝင်ရောက်ပိတ်ဆို့ရှာဖွေခဲ့ကြတာပါအဲ့ဒီရက်ွက်ထဲမှာတရားမဝင်နေထိုင်နေကြတဲ့တရုတ်နိုင်ငံသား188ဦးကိုဖမ်းဆီးစစ်ဆေးခဲ့ရမှာတော့မူရစ်စေဝါအပြင်တရားမဝင်ကင်ဆောင်ထားတဲ့မောင်းပြန်ရိုက်ဖယ်တွေနဲ့ကြီးကအဝတ်စားတွေကိုပါတွေ့ရှိခဲ့တယ်လို့ဆိုပါတယ်ထိုင်းထောင်လိုင်းရဲ့သတင်းအရဒီရက်ကွက်ဟာအခတိုင်းရင်းသားမူရစေဝါခိုင်းနေနေထိုင်နေကြတာဖြစ်တယ်ဆိုပြီးပြောပါတယ်အခုလိုမျိုးတရုတ်နိုင်ငံသားအများအများလာရောက်နေထိုင်နေကြပြီးဘလို့စီးပွားရေးတွေလောက်ကင်နေတယ်လဲဆိုတာကိုလည်းတာချီလိတ်အာနာပိုင်တွေကဆက်လက်ဖော်ထုတ်စစ်ဆေးနေတယ်လို့သာမြန်မာအာနာပိုင်တွေဘက်ကဆိုပါတယ်တာချီလိတ်မြို့ကအလွတ်သတင်းတော့ဖြစ်တဲ့ကိုစီသူမောင်းကတော့တာချီလိတ်မြို့မှာတရုတ်နိုင်ငံသားတွေဖမ်းမိတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်မေလ13ရက်နေ့ကတရုတ်နိုင်ငံသားအများအပြားဖမ်းမိတာနဲ့ပတ်သက်လို့အဲ့ဒီတည်းကတရုတ်နိုင်ငံသား3ဦးကိုတော့မြန်မာအာဏာပိုင်တွေကစတင်စစ်ဆေးအရေးယူမှုတွေလုပ်ခဲ့ပါတယ်။နေရာ3နေရာကိုဝင်ရောက်စစ်ဆေးရမှာတရားမဝင်နေထိုင်နေတဲ့တရုတ်နိုင်ငံသား188ဦးကိုဖမ်းမိခဲ့ပြီးကားနဲ့စိုက်ကယ်တွေနဲ့အတူလက်ကင်ဖုံးအလုံး900ကျော်လက်နက်ခဲယမ်းတွေပါဖမ်းမိတာကြောင့်သက်ဆိုင်ရာကသူတို့ကိုပုံမှန်အသီးသီးနဲ့အမှုဖွင့်စစ်ဆေးနေဆဲဖြစ်ပါတယ်။အခုလိုမျိုးတာချီလိတ်မြို့မှာတရုတ်နိုင်ငံသားအများအပြားအုပ်စုလိုက်လာရောက်နေထိုင်ပြီးကွန်ပျူတာတွေဖုန်းအလုံးများစွာနဲ့တရားမဝင်လုက္ကင်နေကြတဲ့လုပ်ငန်းမျိုးတွေဟာမြန်မာနဲ့တရုတ်နိုင်ငံသားတွေကိုငွေလိမ်ဖို့ရင်းနှီးဖို့မြှွေထားတဲ့ call center ငွေလိမ်ခိုင်း store share လုပ်ငန်းဖြစ်နိုင်တယ်ဆိုပြီးထိုင်းနယ်စပ်ဆိုင်ရာသတင်းတွေမှာတော့ဖော်ပြနေပါတယ်ရှင်
မအေးအေးမတင်ပြတော့တာပါရှင်အခုတော့ကယားပြည်နယ်တွင်းကဘိုချုပ်ကျေးရွာရွှေပြောင်းရီသတင်းပတ်ဆက်ပါအောင်မယ်ကယားပြည်နယ်လိုက်ကောမြို့တော်မှာဘိုချုပ်ကျေးရွာစိုက်ထူထားတဲ့အစီအစဉ်ပေါ်ကန့်ကွက်မှုတွေကြုံနေရတာနဲ့ပတ်သက်လို့ဆွေးနွေးမှုတွေဟာပြည်လည်မှုမရဘဲဒီကနေ့အဆုံးသတ်သွားပါတယ်ဆွေးနွေးမှုတွေတပွက်တပြက်နဲ့အဆုံးသတ်ခဲ့တဲ့အတွေ့နောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာမှာကိုစိုးရင်မှုတွေကလည်းရှိနေတာပါအပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြထားပါတယ်
လွိုက်ကော်မျိုးကန္နာဟေဝံပန်းချံမှာစိုက်ထူထားတဲ့ဗိုလ်ချုပ်ကျေးရုံအရေးနဲ့ပတ်သက်လို့ပြည်내အစိုးရနဲ့ကရင်ပြည်လူငယ်အင်အားစုတပိတ်ကော်မတီအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ဒီနေ့မှာတော့သဘောတူညီချက်တစုံတရာမရဘဲအဆုံးသတ်ခဲ့ရဖြစ်ပါတယ်ပြီးခဲ့တဲ့မေလ9ရက်နေ့ကတွေ့ဆုံပွဲမှာဆက်လက်ညှိနှိုင်းဖို့သဘောတူညီထားတဲ့ပြည်내ဝန်ကြီးချုပ်ကဗိုလ်ချုပ်ကျေးရုံကိုလက်ရှိနေရာကနေဖယ်ရှားဖို့အစီအစဉ်မရှိကြောင်းဒီနေ့တွေ့ဆုံပွဲအဖွဲ့မင်းကွန်မှာပြောခဲ့ရာကနေဆွေးနွေးမှုတွေပြပြခဲ့ရတာပါပြည်내အစိုးရကကန့်ကွက်သူတွေနဲ့ညှိနှိုင်းနေပေမဲ့ဖေရှားပေးဖို့မူလကလေးကသဘောထားမရှိကြောင်းလဲပြည်내ဝန်ကြီးချုပ်ဦးအဖောင်းရှိုက VOA ကိုအခုလိုပြောပါတယ
်အချစ်ပြောင်းပေးမယ်လို့ဝန်ကြီးချုပ်ကဘယ်လိုပြောလို့လဲထားတဲ့လူတွေကထောက်ခံတဲ့လူတွေကထားပြီးပြီးဒီစားရေးကော်မတီကတည်ဆောက်ပြီးပြီးဖွင့်ပွဲတွေလုပ်ပြီးပြီးအဲ့တော့ဘယ်လိုဆွေးပေးမယ်ကပြောလို့လဲမလို့ဆွေးချင်တာတော့မဆွေးဖို့အတွက်တော့ဆွေးရအဖွဲ့ကထိန်းသိမ်းကော်မတီဆောင်ရွက်မှတာဝန်ရှိတယ်ဒီအဲ့အတွက်ကြောင့်ထိန်းသိမ်းကော်မတီဆောင်ရွက်ဖို့ကိုပဲပြင်နေတာပေါ့မ ကျွန်တော်ကဒီသူတို့ကိုဒီတဘောရကြီးစွာနဲ့ပေါင်းဆက်ညီနိုင်ဆွမ်းနိုင်ဖို့အတွက်တိုင်းနာအရေးဒီနယ်လူမှုစုဘဖွံ့ဖြိုးတိုးတက်ရေးတွေကိုလုပ်ပေးနိုင်ဖို့အတွက်ဆွေးနွေးပြီးလေဆွေးနွေးဖို့အခွင့်အလမ်းတွေပေးနေတယ်လေဒီပေါ်မှာဆွေးနွေးဆိုတော့ကျွန်တော်တို့ကလုပ်ပြရမှာလေ
ဆွေးနွေးပွဲတွေပြတ်ခဲ့ပြီးဘိုလ်ချုပ်ကြီးကိုစိုက်ထုတ်မှုကိုကန့်ကွက်နေတဲ့ကရင်ပြည်လူငယ်တွေဘက်ကလည်းပြည်နယ်အစိုးရနဲ့ညှိနှိုင်းနေတဲ့တပိတ်ကော်မတီကိုဖျက်သိမ်းကြောင်းချက်ချင်းဆိုသလိုကြီးညာချက်သဆောင်ထုတ်ပြန်ပြောဆိုခဲ့ကြတာပါနောက်ဆက်တွဲပြဿနာတွေပေါ်ပေါက်ခဲ့မယ်ဆိုရင်လည်းပြည်နယ်အစိုးရရဲ့တာဝန်သာဖြစ်မယ်လို့လည်းတိုးတက်သောကရင်ပြည်ပြည်သူ့အင်အားစု PKPF ကကိုမျိုးလိုင်ဝင်းကပြောပါတယ
်ဒီကျွန်ကရင်ပြည်နယ်တပိတ်ကော်မတီနဲ့တော့လူလက်ဆဲရတော့ဟိုချက်သိမ်းလိုက်တော့ဒီကျေးနဲ့ပတ်သက်ပြီးကျွန်တော်လည်းမသက်ဆိုင်ဖြစ်လာမယ့်ကိစ္စအရာတွေကိုတော့ကျွန်တော်တပိတ်ကော်မတီနဲ့မဆိုင်တော့ဘူးနောက်ဖြစ်လာမယ့်ပြဿနာကိုတော့ကျွန်တော်လည်းမပြောတတ်ဘူးဟိုဘယ်လိုဖြစ်လာမလဲဆိုတော့ကျူကြီးမပြောနိုင်ဘူးကွာဟုတ်ဆိုတော့ဖြစ်လာခဲ့မယ်ဆိုရင်လည်းပြည်နယ်အစိုးရပဲတောင်းခံလိမ့်မယ်ဆိုတော့ဟာဘယ်ကျွန်တော်တို့ဟိုခက်မှန်းလောင်းပြီးပြောချင်ပါတယ်ဟုတ
်ဆွေးနွေးမှုတွေမှာအသီးသတ်တွေအဖြစ်ပါဝင်ခဲ့သူကရမ်းမျိုးသားပါတီဥက္ကဋ္ဌခွန်ပီတူးကတော့ဆွေးနွေးညှိနှိုင်းမှုတွေပြပြခဲ့တဲ့အတွက်နောက်ဆက်တွဲတင်းမာမှုတွေတကြောပြန်ကြီးထွားလာမှာစိုးရိမ်တယ်လို့ပြောပါတယ်
အလားလာတော့မကောင်းဘူးတော့မဖြစ်သင့်ဘူးဘလန်ဒီတစ်လျှောက်လုံးဒီယုကအနေနဲ့စချေကျူပြီးမှနံပါတ်၁ကတော့ဘလန်စနပြပွဲလေးဖြစ်တယ်နံပါတ်၂ကတော့လူမျိုးရေးပေါ့နော်စကားပြောတာလေးရှိတယ်နံပါတ်၃ကတော့ထောက်ခံသူနဲ့မထောက်ခံသူကြားပါဘူးနားမလေးသမားပုံမှန်ပြပခါလေးပုံများလာခဲ့တဲ့အဲရလာကပေါ့နော်ဒီနေ့ရတော့ပြန်စားလဲတဘောပြန်ဖြစ်သွားတော့ပေါ့နော်ဆိုတော့ဘလန်ကျွန်တော်ညနေကတော့ရှစ်ပါလောက်တမစနပြပွဲလေးရောဖန်စီမှုတွေရောပေါ့နော်အဲမျိုးချမ်ဖက်မှုတွေရောဖြစ်နေတဲ့အမျိုးဖြစ်တယ်လို့ယူဆတယ်ဒီဟာနဲ့ပတ်သက်မဖြစ်ချင်းနိုင်ဘူးကတော့ဝိုင်းကြိုးစားကြတယ်ပေါ့နော်ဒါပေမဲ့လောက်သူရမှာပဲတောင်းဝန်ရှိမှဆူရပဲဖြစ်ချင်းနိုင်တော့မယ်နေတဲ့မျိုးဖြစ်တယ်ပေါ့နော်ဒါပဲဟိုမြင်မိတော့ဆင်းရဲ
ကရင်နီလူငယ်တွေကတော့လိုက်ကောမျိုးကအများပြည်သူသွာလာရနေရမှာဗိုလ်ချုပ်ကြီးုံတိဆောက်တဲ့အစီအစဉ်နဲ့ပတ်သက်လို့လူလူသဘောထားကောက်ခံတာမရှိသလိုငွေကြေးအမြောက်များအကုန်ကျခံသုံးစွဲတာမှာပွင့်လဲမြင်သာမှုမရှိဘူးဆိုပြီးကန့်ကွက်နေကြတာပါဆွေးနွေးပွဲတွေကိုအာဏာပိုင်ဘက်ကအင်အားသုံးဖြိုခွဲလာပြီးကြုံရပြီးနောက်ပိုင်းမှာဆွေးနွေးဖို့သဘောတူညီခဲ့ကြပေမဲ့အခုနောက်ဆုံးပြည်လည်မှုမရပဲအဆုံးသတ်ခဲ့ရလဲဖြစ်ပါတယ်
။ကြားပြည်နယ်လိုက်ကောမြို့တော်မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကုစိုးထက်သတင်းပေးပို့သွားတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုလိုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ကနေတည်းကဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတည်းကထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုချောချောသိန်းကပြောပြပေးပါဦး။
မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ရေးယူတဲ့အနေနဲ့ရန်ကုန်ဝေအကူညီနဲ့တခြားအထောက်ပံ့တွေမြန်မာစစ်တပ်ကိုမပေးဘဲဖျက်တောက်ပစ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNSSM ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ဖက်တပ်မှုတွေပေါ်ဆရာဆွေးမှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတွန်းတုံ့တင်ရှင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အမျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်နဲ့ကြည်ပြီးမလေးရှားနိုင်ငံကိုလှေနဲ့လူမှောင်ကူကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့ပြောပါတယ်။ကောက်ဆက်ဘဇားဒုက္ခသည်စခန်းကလူ80နီးပါးကိုတခြားရိုဟင်ဂျာတွေရောင်းနေနေကြပြီဖြစ်တဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကြေညာပြီးလူမှောင်ကူကူးသူတွေကခေါ်လာတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီလိုလှေနဲ့လူမှောင်ကူကူးမယ်ဆိုတဲ့လျှို့ဝှက်တင်ကြတဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေး17ယောက်အပါအဝင်ရိုဟင်ဂျာမွတ်စလင်တွေကိုတွားရောက်ခဲ့စေပြီးဒုက္ခသည်စခန်းတွေကိုပြန်ပို့ပေးမယ်ကြောင်းရဲဝန်နဲ့အဗ်ဒူခဲကဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်အငင်းပွားမှုကိုဖြေရှင်းဖို့မနေ့ဖြန်မှာတရုတ်နိုင်ငံနဲ့သဘောတူညီချက်ရအောင်လုပ်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သဘောတူညီချက်တစ်ခုရမယ့်ကိစ္စကိုတရုတ်ဘက်ကတားဆီးခဲ့တယ်လို့လည်းဆွဆွပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကရနိုင်ခြေရှိခဲ့တဲ့ဘယ်လိုသဘောတူညီချက်မျိုးတည်းမဆိုအခုဆိုရင်အများကြီးပိုပြီးကောင်းတဲ့အနေအထားမှာရှိနေပြီလို့လည်းဒီကနေ့ Twitter မှာရေးတာတွေလည်းသမ္မတထရမ့်ကထည့်ရေးထားပါဗျ။မြောက်ကိုရီးယားကိုအမေရိကန်ကမတရားလုဆောင်နေတယ်လို့ဆွဆွဲပြီးနိုင်ငံတကာတန်ဆက်အရေးယူမှုတွေကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကတိမ့်ထားတဲ့ကုန်တင်သင်္ဘောကိုချက်ချင်းပြန်ပေးဖို့မြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုစော်ဝင်းလိုင်းဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ57 kHz 633နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.
Thank you.